ကာတာနိုင်ငံဒိုဟာမြို့အခြေဆိုင်အယ်ဂျာဇီရာပရိသတ်တွေယင်းနေပြည်သားရုံးမြင့်တမ်းများသတင်းဌာနပါ။အဲ့ဒီသတင်းဌာနဟာ2008ခုနှစ်နိုင်ငံတကာ MEC စုအတွက်အမည်စင်းတင်သွင်းခံရတဲ့ထဲမှာပါသွားပါပြီ။ဒီစုအတွက်အမည်စင်းတင်သွင်းခံရလောက်အောင်ဖြစ်စေခဲ့တဲ့သတင်းပေးပို့ချက်ကတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စက်တင်ဘာလကဖြစ်ခဲ့တဲ့ရှူဝါယောင်လှုပ်ရှားမှုသတင်းတွေကိုအခက်အခဲမျိုးစုံကြားကထုတ်လွှင့်နိုင်ခဲ့လို့ပါတဲ့။အယ်ဂျာဇီရာသတင်းဌာနအဖို့ဂုံယူပွဲ MEC စုအတွက်ပထမဆုံးအမည်စင်းတင်သွင်းခံရတာလည်းဖြစ်ပါတယ်။ရှူဝါယောင်လှုပ်ရှားမှုသတင်းတွေကိုမြန်မာနိုင်ငံတွင်ကိုယ်တိုင်သွားရောက်သတင်းယူခဲ့သူကတော့အယ်ဂျာဇီရာသတင်းဌာနရဲ့သတင်းတောက်တိုနီဘရက်လီပါမြန်မာနိုင်ငံလိုနေရာမျိုးဟာနိုင်ငံသားသတင်းတောက်တွေမပြောနဲ့ပြည်တွင်းသတင်းတောက်တွေအတွက်တောင်းမှအန်ဒရယ်ရှိတဲ့နေရာပါဒီထဲမှာမှရှူဝါယောင်လှုပ်ရှားမှုလိုအခြေအနေမျိုးကိုသတင်းသွားယူရတဲ့သတင်းတောက်တယောက်အဖို့သူပေးပို့ခဲ့တဲ့သတင်းတွေကြောင့်ဒီလိုစုမျိုးအတွက်အမည်စင်းတင်သွင်းခံရတာဟာဝမ်းသာစရာဖြစ်ပေမဲ့စုတွေဆိုတာကနှစ်စင်ပေးနေကြဖြစ်ပြီးစုရဖို့ကတကယ်တမ်းအရေးကြီးတာမဟုတ်ပါဘူးလို့လက်ရှိမှာဗေကျင်းအိုလံပစ်ပွဲကိုတင်သွားယူနေတဲ့တိုနီဘရက်လီကိုဗီဒီယိုမြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အချိန်မှာတိုနီဘရက်လီကအခုလိုပြောပြပါဗျာ
What is important is that you get recognition for a subject and a story that needs to be highlighted. The world needs to know what's going on in Myanmar. People need to know exactly the life of the people there.
အရေးကြီးတာကဘာလဲဆိုတော့ဗျာမိမောင်းထုတ်ပြဖို့လိုတဲ့အကြောင်းအရာတစ်ခုဇလန်းတစ်ခုအတွက်အသေးမှပြုခံရတယ်ဆိုတာပါမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်ဆိုတာကဘာကသိဖို့လိုပါတယ်မြန်မာနိုင်ငံကလူတွေရဲ့ဘဝသူတို့ရင်ဆိုင်နေရတဲ့အာဏာရှင်တွေနဲ့လွတ်လပ်မှုဆုံးရှုံးနေတာတွေကိုလူတွေသိဖို့လိုပါတယ်21ရာစုမှာဒီလိုအခြေအနေမျိုးဖြစ်နေတာကိုခွင့်ပြုလက်ခံနေရတာမှန်မှန်ပါဘူးဗျာဒါကြောင့်သတင်းပို့တဲ့သတင်းတောက်တဲ့ပိုအရေးကြီးတာကအကြောင်းအရာကိုအသေးမှပြုခံရမှုပါ
တိုနီဟာစက်တင်ဘာလှုပ်ရှားမှုစပြီးကစားအချိန်လူညိုရေးတပ်တွေကအပြင်းအထန်ဖြိုခွဲတာတွေမလုပ်ခင်လေးမှာတင်မြန်မာနိုင်ငံကိုရောက်သွားခဲ့တာပါ။တန်ဃာတော်တွေဥဆောင်ပြီးတော့မေတ္တာဖို့ကြွားချီခဲ့ကြတာတွေလူလူကတန်ဃာတော်တွေနောက်မှာညီညီညွတ်ညွတ်စီကံရှိရှိနဲ့လိုက်ပါကြတာတွေကိုတွေ့ခဲ့ရတဲ့အပြင်ရဲရဲဆက်ဆက်ပြစ်ခတ်နှိမ်နှင်းခဲ့တာတွေကိုလည်းကိုယ်တိုင်တွေ့ခဲ့ရသူပါ။အဲ့ဒီတုန်းကသူရခဲ့တဲ့အတွေ့အကြုံဟာတကယ်ကိုစိတ်လှုပ်ရှားပွေပါပဲလို့ပြောပါတယ်
။ You had the exhilaration of people massing together claiming and demanding their rights and then you had the brutality of what was happening to people the massive crackdown the arrests the killings and the beatings
သူတို့ကချစ်တက်ပြီးသူတို့ရဲ့အခွင့်အရေးကိုတောင်းဆိုကြတဲ့သူတွေရဲ့စိတ်ဓာတ်တက်ကြွမှုကိုတွေ့ရပါတယ်အဲ့ဒီနောက်မှာတော့အပြင်းထန်နှိမ်နှင်းဖြိုခွဲတာရိုက်နှက်တာပြစ်ခတ်တပ်ဖြတ်တာစတဲ့ရက်စက်မှုတွေကိုတွေ့ရပါတယ်ဒါကြောင့်အဲ့ဒီအချိန်ကာလဟာကျွန်တော်တို့တကယ်ကိုအမတ်ရစရာအချိန်ကာလပါပဲ
တူနီယာရန်ကုန်နဲ့ပတ်ဝန်းကျင်နေရာတွေမှာသတင်းနှစ်ပတ်ကြာလှည့်လည်သွားလာပြီးလူတွေကိုတွေ့ဆုံမေးမြန်းသတင်းပေးပို့ခဲ့ပါတယ်သူပို့ခဲ့တဲ့သတင်းတွေကိုမလေးရှားနိုင်ငံကွာလာလမ်ပူးအခြေစိုက်အယ်ဂျာဇီရာရုပ်သံဌာနရဲ့ကွာလာလမ်ပူး News Hour ဆိုတဲ့အစီအစဉ်ကနေထုတ်လွှင့်ခဲ့တာပါစက်တင်ဘာလှရှားမှုကာလအတွင်းလုံခြုံရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဂျပန်သတင်းတောက်ခန်းဂျီနာဂါယီတည်ဆုံးခဲ့ရတာကိုကမ္ဘာတဝန်းကရုပ်မြင်သံကြားသတင်းတွေမှာထပ်ခါတလဲလဲထုတ်လွှင့်ပြသခဲ့ပါတယ်အဲဒါကြောင့်လဲမြန်မာစစ်အစိုးရရဲ့ရရဲဆက်ဆက်နှိမ်နှင်းမှုကိုကမ္ဘာကမျက်ဝါးထင်ထင်တွေ့ခဲ့ကြရတာပါဒီလိုရက်ဆက်မှုတွေကြောင့်လဲမြန်မာနိုင်ငံကလူတွေဟာလူစိမ်းတွေကိုစကားပြောရမှာအယမ်းကိုတတိထားကြတယ်လို့တိုနီကသူတွေ့ကြုံခဲ့ရတာကိုပြန်ပြောပြပါတယ်ထောက်လိုင်းရေးသတင်းပေးတွေကလည်းနေရာတိုင်းမှာပြည်နေတာပါပဲတဲ့အဲ့ဒီအချိန်မှာမြန်မာနိုင်ငံကအခြေအနေတွေကိုကဘာကပိုသိအောင်သတင်းဌာနတွေရဲ့ထုတ်လွှင့်မှုတွေအများအပြားရှိခဲ့ပေမဲ့မြန်မာနိုင်ငံမှာအခြေအနေတွေပြောင်းလဲတော့အောင်ကဘာကြီးကလှုပ်ဆောင်နိုင်မှုအပေါ်မြန်မာလူထုကသိတ်ယုံကြည်ကိုးစားမှုမရှိတာကိုသူတွေ့ခဲ့ရတယ်လို့လည်းတိုနီကဆိုပါတယ်ကဘာကြီးသိအောင်တော့သတင်းတွေထုတ်နိုင်မှာပါဒါပေမဲ့ကဘာကြီးကဘာမှသိတ်လုံနိုင်မှာမဟုတ်ဘူးလို့သူတို့ပြောကြတယ်တဲ့ဒါဟာတကယ်ကိုဝမ်းနဲ့ကြေကွဲပွဲပါပဲလို့တိုနီကဆိုပါတယ်သူကိုစွန့်စားပြီးအကူအညီပေးခဲ့ကြသူတွေကိုတိုနီကမှတ်မှတ်ရရရှိနေစေပါသူ့သတင်းတွေနိုင်ငံပြင်ပကိုရောက်အောင်ပေးပို့နိုင်ရေးမှာအန်ဒရီဂျားတဲ့ကစွန့်စားမှုအများကြီးယူပြီးဒီလူတွေကကူညီခဲ့ကြတာပါလို့ပြောပါတယ
် These are the silent nameless faceless people because of the regime they cannot be identified but they the Burmese people owe them a tremendous amount of gratitude because they are keeping the subject of what's going on in
လူတွေဟာအတန်တိတ်အမြင်မဲ့မျက်နာမဲ့အညတရတာမန်လူတွေပါအစိုးရရဲ့အနေအကြောင်းသူတို့ဘယ်သူဘဝတွေဆိုတာထုတ်ဖော်ပြောလို့မရပါဘူးမြန်မာလူထုဟာကျွန်တော်တို့အရန်ကိုကျေးဇူးကြီးမားလာပါတယ်။ဘာကြောင့်လဲဆိုတော့သူတို့သာလျှင်ဒီအကြောင်းအရာကိုရှင်းသင်နိုင်အောင်လုပ်နေသူတွေဖြစ်လို့ပါပဲ
။စက်တင်ဘာလှရှားမှုကာလအတွင်းမြန်မာနိုင်ငံကနေသတင်းပေးပို့ခဲ့သူအယ်ဂျာဇီရာရုပ်သံဌာနရဲ့သတင်းတောက်တိုနီဘရက်လီပါ။ MEC ကနိုင်ငံတကာမှာထင်ရှားလာတဲ့ရုပ်မြင့်သံကြားစုစုပါ။အမေရိကန်ပြည်တော်စု Los Angeles မှာအခြေပြုပြီးရုပ်မြင့်သံကြားရိုက်ကူးရေးအတွက်စတင်ပေါ်ပေါက်ခဲ့တဲ့ MEC ရွေးချယ်ရေးအဖွဲ့ကအခုခါမှာတော့သတင်းနဲ့မှတ်တမ်းရိုက်ကူးရမှာထူးချွန်တဲ့သူတွေကိုလည်းဒီစုချင်းမြင့်လာတာဖြစ်ပါတယ်ခင်ဗျာ။